ရွေးကောက်ပွဲဆိုတာနဲ့တော်ကြီးကိုစိမ့်နေခဲ့ပြီဖြစ်တဲ့မြန်မာနိုင်ငံမှာအနည်း20အတွင်းပထမဆုံးရွေးကောက်ပွဲဖြစ်2010ခုနိုဝင်ဘာလ9ရက်နေ့မှာပါတီမဆုံတစုံရွေးကောက်ပွဲကြီးကိုကျင်းပတော့မယ်တဲ့တချို့ကတော့လည်းပြောကြတယ်ဒီပွဲကမရှိမလားနဲ့ဘဝကူးသွားခဲ့ရတဲ့ဟိုဘက်တစ်ခေတ်ကစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးနေဝင်းကနေဦးနေဝင်းလက်ထဲ1984ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့အာဏာပြောင်းပေးခဲ့တဲ့ပွဲလို့အတူတူနဲ့အနူနူပါပဲတဲ့ဒါပေမဲ့တကယ်တမ်းကြည့်ရင်ဒီနှစ်ခုဟာစင်စါစင်ထက်တူမကြပါဘူးမြန်မာနိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေကိုပြန်ကြည့်ရင်1949ဖွဲ့စည်းအုပ်ချုပ်ပုံဥပဒေ1984ဖွဲ့စည်းအုပ်ချုပ်ပုံဥပဒေနဲ့2008ဖွဲ့စည်းအုပ်ချုပ်ပုံဥပဒေတွေဟာတစ်ခုနဲ့တစ်ခုမတူကြပါဘူး။တရားခေတ်တစ်ခုစီကိုဖော်ဆောင်ခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံတွေဖြစ်ပါတယ်။1949ခုနှစ်တုန်းကရွေးဆဲခဲ့တဲ့နိုင်ငံတော်ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဟာပြည်သူတွေကနေဒီမိုကရေစီနှိကျမဲပေးပြီးရွေးကောက်တင်မြှောက်ပေးခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းတို့လိုအမျိုးသားခေါင်းဆောင်ကြီးတွေအပါအဝင်ပြည်သူ့ကိုယ်စားလှယ်စစ်စစ်တွေကရွေးဆဲပေးခဲ့တဲ့ပြည်သူ့ဆန္ဒအစစ်မှန်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပါတယ်။နောက်1984ဥပဒေဒီဥပဒေကတော့ကဘာကြီးပေါ်မှာလက်ဝဲလေတွေထန်နေတော့အဲ့ဒီလေထဲမှာခိုးစီးလိုက်တဲ့စစ်ဗိုလ်ချုပ်ကြီးနေဝင်းရဲ့လက်ဖြစ်အညာမညာဖွဲ့စည်းအုပ်ချုပ်ပုံဥပဒေပါစစ်အာဏာရှင်စနစ်ကိုဆိုရှယ်လစ်အရေးချုံဖို့လုပ်ခဲ့တဲ့ဥပဒေပါပြည်လုံးကျဆန္ဒခံယူပွဲနဲ့အတည်ပြုခဲ့တာ2008နဲ့တူပါတယ်ဒါပေမဲ့84တုန်းကဦးနေဝင်းကပြည်သူတွေကိုပြပြရေးနဲ့လိန်လယ်လှည့်ဖျားနိုင်ခဲ့ပါသေးတယ်ဥပဒေမူကြမ်းကိုပြည်သူတွေကြားထဲကြိုကြိုတင်တင်ချပြအကြံပြုချက်ဝေပြန်ပြင်ဆင်ချက်တွေကိုတောင်မှပြင်ပေးတာမပေးတာအပါထားမှင်သေးသေးနဲ့ရအောင်ယူခဲ့သေးတာပါအဲ့ဒီဥပဒေမှာဖြီသူတွေပါဝင်ပတ်သက်ခဲ့တယ်ဆိုတာသဘောပါအခု2008ဗိုလ်ချုပ်မူကြီးတန်းရွှေရဲ့ဥပဒေကတော့စစ်ဧကရာဇ်ရဲ့ဆွဲကိုဒီမိုကရေစီပေါ်ဝါနဲ့ဖုံးဖို့ကြိုးစားခဲ့တဲ့အတ္တမဖွဲ့စည်းအုပ်ချုပ်ပုံဥပဒေဖြစ်သွားပါပြီဥပဒေတစ်ခုလုံးစစ်အာဏာရှင်အတွက်ဖြစ်နိုင်ဖို့လညိုးထောင်ကောင်းညိတ်ပုတ်တင်ညိုတွေကိုညောင်းနှပင်လောင်ရင်နဲ့မောင်းသွင်းပြီးတစ်ဖက်သက်တိတ်တိတ်ရေးလာခဲ့တဲ့ဥပဒေပါဒီဥပဒေကိုပြည်သူတွေကိုအတိပေးရှင်းပြတာမျိုးလုံးဝမလုပ်ဘဲနာဂိတ်မုံတိုင်းကြီးအောက်မှာမြန်မာပြည်သူတွေစိတ်ဒုက္ခရောက်နေတော့ပြည်လုံးကျဆန္ဒခံယူပွဲဆိုတာနဲ့လဲပင်းညှစ်ပြီးအတည်ပြုချက်လုပ်ယူခဲ့တာပါအခုတော့အဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကြီးကိုအခိုင်အမာထပ်ပြုတ်ပေးရမယ်ရွေးကောက်ပွဲကြီးကလာပိုင်းပဲလိုပါတော့တယ်စီအိုစုကပဲကြီးစိုးထားတဲ့စစ်အာဏာရှင်အလိုတော်ကြီးပြေခိုင်ဖြိုးပါတီဟာနိုင်ငံတော်ဇယိတ်နိုင်ငံတော်အာဏာတွေကိုဖောဖောစီစီအသုံးပြုပြီးရွေးကောက်ပွဲပြေးလမ်းပေါ်မှာတကောင်နဲ့ပြေးတဲ့မြင်းလိုအရှိန်ဟုန်နဲ့ပြေးနေပါပြီ။ပြိုင်ဘက်တွေကတော့နယ်လမ်းမထူနိုင်ကြပါဘူး။ဒီလိုဖြစ်အောင်လဲနာအဖက်ကရွေးကောက်ပွဲဥပဒေအပါအဝင်အတားအဆီးအခက်အခဲကောက်ကျစ်ဆင်းလဲမှုမျိုးစုံနဲ့ပြေးလမ်းမှာခြေထိုးခံထားတာပါ။ဒါလည်းသူ့ဘက်ကကြည့်တော့အလွန်သဘာဝကျတဲ့လောက်လှုပ်ထိုက်ပါပြီတယ်လို့ပြောရမှာပါ။ဘာကြောက်ဆို1990ပြည့်နှစ်ပါတီစုံအထွေထွေရွေးကောက်ပွဲတုန်းကတမာတမတ်ရှိတဲ့ရောင်ရောင်အတက်ဆန်းခဲ့မိလို့တက်မတော်အပါဝင်ပြည်သူတွေရဲ့တခဲနဲ့ထောက်ခံမှုနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမြေပြိုတယ်လို့အနိုင်ရလိုက်ခဲ့တာကိုနားအဖကြီးသိရပါနောင်ကျင်သွားခဲ့ပါပြီဒီတခါတော့မတရားတာတရားတာလွတ်လပ်တာမလွတ်လပ်တာအသာထားဆက်အနာလက်မလို့ရဖို့ဥပဒေတွေမှန်သမျှတစ်ဖက်ဆက်ဆွဲပစ်လိုက်တာပါရွေးကောက်ပွဲဆိုတာကိုလည်းအတူရောင်လို့ပြောပြောဟန်ပြလို့ဆိုးဆိုးမတရားဘူးလို့မြင်မြင်ကိုယ်တိုင်အပိုင်မွေးမြူထားတဲ့ချင်းသေးလေးအနိုင်ရမှဖြစ်မှာမို့တေချာအောင်ပြိုင်ဘက်တွေကိုလဲပင်းနှင်းထားပေးရပါတယ်မတရားဘူးလို့ဘယ်အကောင်ကပြောပြောကဘာမကလို့စัจ java ရာကြီးကပဲပြောပြောချက်ဖို့အနိုင်ရအောင်လုပ်ရမှာပဲလို့စေအုပ်စုကယတိပြတ်ဆုံးဖြတ်ထားတဲ့ရွေးကောက်ပွဲကြီးသာဖြစ်ကြောင်းပါခင်ဗျာ